ပြီးခဲ့တဲ့ရသက်ဘတ်အတွင်းထူးခြားဖြစ်စဉ်သတင်းတွေထဲမှာသမရအပြောင်းလဲလုပ်တဲ့သတင်းမျိုးတူမြန်မာနိုင်ငံရဲ့အတွက်အတော့ကိုအရေးပါတဲ့ထူးခြားတဲ့သတင်းတစ်ခုလည်းထွက်ပေါ်ခဲ့ပါတယ်။အဲဒါကတော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအတွင်းရာထူးတာဝန်အပြောင်းလဲလုပ်တဲ့သတင်းတွေပါ။အဲ့ဒီထဲမှာလက်ရှိသမရတာဝန်ထမ်းဆောင်နေပြီဖြစ်တဲ့ဦးဝင်းမြင့်ကိုကျူးကထတဲ့တာဝန်ပေးရတာလည်းပါပါတယ်။အဲဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်ကတော့သူ့ရဲ့အဆွေအသက်တန်းနှစ်ပြည့်တိုင်းပြည်ကိုပြောတဲ့မိခုံးမှာအလေးနဲ့ထည့်သွင်းပြောသွားတာတွေ့ကြရပါတယ်။သူပြောစကားအရ NLD ပါတီဟာခေါင်းဆောင်မှုတာဝန်ကိုဦးဝင်းမြင့်တို့လိုဒုတိယမျိုးဆက်လက်ကိုလွှဲအပ်ပေးခဲ့ပြီးဆိုတာပါပဲ။လက်သလုံး NLD ပါတီအတွင်းဘာတွေအပြောင်းလဲလုပ်ခဲ့သလဲ။ဒီအပြောင်းလဲဟာအရေးကြီးတဲ့အပြောင်းလဲလား။ NLD ရဲ့အနာဂတ်ဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာကုတ္တပတ်သုံးသပ်တင်ပြသွားပါမယ်
။ NLD ပါတီအတွင်းအပြောင်းလဲတွေကတော့ဦးဝင်းမြင့်ကိုဒုက္ခတိဒေါက်တာဇော်မြင့်မောင်ကိုဒုက္ခနှစ်တာဝန်ပေးရခဲ့ခြင်းပါ။အရင်ကဒီရာထူးတာဝန်နေရာမျိုးမရှိခဲ့ဘူးပါဘူး။နောက်ထပ်အပြောင်းလဲတစ်ခုကတော့ဝိုင်းရင်ခေါင်းဆောင်ဦးဝင်းထိန်အပါအဝင်ဦးအောင်ကျိုင်ဦးကျော်ခင်မန်းကျော်နေတို့၄ယောက်ကိုတဘာပတိအဖွဲ့ဝင်ဖြစ်သတ်မှတ်လိုက်ခြင်းပါပဲ။ငကူကတဘာပတိအဖွဲ့ထဲမှာနိုင်ကသူရဦးတည်ဦးနဲ့ဦးလဖီ၂ယောက်ရှိနေပြီးသားပါ။အခု၄ယောက်နဲ့ပါပေါင်းရင်တဘာပတိအဖွဲ့ဝင်စုစုပေါင်း၆ယောက်ဖြစ်သွားမယ်သဘောပါ။နောက်တတိယအပြောင်းလဲကတော့ဒေါက်တာဇော်မြင့်မောင်နဲ့ဒေါက်တာမျိုးညွန့်တို့နှစ်ယောက်ကိုပါတီပြောရေးဆိုခွင့်ရှိသူတွေအဖြစ်သတ်မှတ်ပေးလိုက်ခြင်းပါပဲ။အခုလိုအပြောင်းလဲလုပ်လိုက်တဲ့အတွက်အတွေ့အမှုအဖွဲ့ဝင်အရေးအတွက်ရော်သွားပြီးဦးမြန်ဝင်းနဲ့ဦးဟန်သာမြင့်နှစ်ယောက်ပဲကျန်ရစ်ပါရဲ့။ဒီအပြောင်းလဲကိုထူးခြားတဲ့အပြောင်းလဲအဖြစ်သတ်မှတ်ရတာဟာအရင်က NLD ပါတီမှာဒေါက်ဆန်းစုကြည်ပြီးနံနက်နေ့ညသတ်မှတ်ထားတာမရှိပါဘူး။ဒီအတွက်မြန်မာနိုင်ငံရေးကိုစိတ်ဝင်စားတဲ့ပြည်ရင်းပြည်ပနိုင်ငံရေးသမားတွေနဲ့သတင်းမီဒီယာတွေပညာရှင်တွေကြားမှာဒေါက်ဆန်းစုကြည်ပြီးတော့နေရမှာဘသူဆက်ခံမလဲဆိုတဲ့မေးခွန်းထုတ်နေခဲ့ကြတာနှစ်ကာလအတော်ကြာပါပြီ။အခုအဲ့ဒီမေးခွန်းရဲ့အဖြေကိုပေးပြီးသားဖြစ်သွားပါပြီ။လက်ရှိနိုင်ငံတော်သမ္မတဦးဝင်းမြင့်ဟာ NLD ပါတီမှာလဲဒေါက်ဆန်းစုကြည်ကိုဆက်ခံတဲ့ခေါင်းဆောင်ဖြစ်လာမှာပါ။ဒါရီမကနိုင်ငံရဲ့အထွတ်အထိပ်နိုင်ငံတော်သမ္မတရာထူးကိုလည်းရယူထားပြီးမို့ဒေါက်ဆန်းစုကြည်အနားယူလိုက်ရင်ဖြစ်စီရုပ်တရက်နာမကျန်းဖြစ်ရင်ဖြစ်စီဦးဝင်းမြင့်ဟာနံပါတ်၁ခေါင်းဆောင်အဖြစ်အခိုင်အမာကျင်းပမဲ့သဘောဖြစ်ပါတယ်။ဒါဟာအတော့ကိုထူးခြားတဲ့အနေထားပါ
။ဘယ်လိုပဲဖြစ်ဖြစ်လက်ရှိဒေါက်ဆန်းစုကြည်ရောဦးဝင်းမြင့်ပါတယောက်စလုံးအစိုးရရန်နေရာတွေရောက်နေတဲ့အတွက်ပါတီရေးကိစ္စတွေမှာဝင်ပါလို့တော့မရပါဘူး။ပြီးခဲ့တဲ့2016ခုနှစ်ဒေါက်ဆန်းစုကြည်အစိုးရအဖွဲ့ခေါင်းဆောင်အဖြစ်တာဝန်ယူရတော့ပါတီကိုဦးဝင်းထိန်ပါဝင်အတွင်းမှုအဖွဲ့ဝင်9ယောက်လက်ထဲထည့်ထားခဲ့ပါတယ်။အခုဒီချိန်ဖွဲ့စည်းပုံပြောင်းလိုက်ပြီးမို့ပါတီရေးကိစ္စလို့ဆိုရင်မန္တလေးတိုင်းဝန်ကြီးချုပ်လည်းဖြစ်ပါတီဒုက္ခနှစ်လည်းဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ဟာအဓိကခေါင်းဆောင်နေရာရောက်သွားပါပြီ။အရင်အတွင်းမှုအဖွဲ့ဝင်9ယောက်စနစ်တုန်းကလို့သူ့လိုလို9လိုလိုပြဿနာတက်เสียသိရှိတော့မှမဟုတ်ဘူးလို့မှန်းဆရပါတယ်နောက်ပြဿနာတစ်ခုကအငင်းပွားစရာခေါင်းဆောင်တယောက်ဖြစ်တဲ့အတွင်းမှုအဖွဲ့ဝင်ဦးဝင်းထိန်ရဲ့နေရာပါအခုတဘာပတိအဖွဲ့ဝင်ဖြစ်သွားပြီဖြစ်တဲ့အတွက်အခြားအဆက်ကြီးရဲ့ဝိုင်းရင်းနဲ့ခေါင်းဆောင်ပိုင်းနဲ့အတူဒုတိယမျိုးဆက်တွေဥဆောင်တော်မဲ့ပါတီအလုံးမှုဆောင်အဖွဲ့ကိုအကြံဉာဏ်ပေးတာဝင်းရံတာမျိုးလောက်ပဲလုပ်ကြရပါတော့မယ်ကိုယ်တိုင်ကိုယ်ကျဆုံးဖြတ်ရမယ့်အနေအထားမျိုးမဟုတ်တော့ပါဘူးပါတီအတွက်ပြောရေးဆိုခွင့်ရှိသူတွေကိုလည်းသတ်မှတ်ပြီးဖြစ်တာကြောင့်အခြားဘာပြဿနာမှရှိတော့မှမဟုတ်ဘူးလို့မှန်းဆရပါတယ်
ပြောရရင်1988ပြည်သူ့ရေးတော်ပုံကြီးကပေါက်ဖွားလာတဲ့ NLD ပါတီဆိုတာဟာဒေါက်ဆန်းစုကြည်ရှိရင်သူကဥဆောင်သူ့ကိုနေအကျေချုပ်ချထားရင်လှုပ်ပေးဖို့တောင်းဆိုရင်ပါတီမပြတ်ယုံထင်ထားရင်ဒေါက်ဆန်းစုကြည်ကိုစောင့်မျှော်နေတတ်တဲ့ပါတီတစ်ခုဖြစ်တာရှိခဲ့ပါတယ်။ဒါကြောင့်လေဒေါက်ဆုလို့ရင်ပါတီလှုပ်ရှားမှုရှင်သန်နေပြီးဒေါက်ဆုကိုအကျေချုပ်ချထားလိုက်ရင်တပ်ကြီးဝါကြီးပါတီခေါင်းဆောင်ကြီးတွေတပတ်တစ်ခါယုံတဲ့အခမ်းအနားတွေမှန်မှန်ကျင်းပဒေါက်ဆုကိုလှုပ်ပေးရင်မှန်မှန်တောင်းဆိုတာလောက်အပြင်အခြားဘာမှတက်တက်ကြွကြွမလုပ်တဲ့မလုပ်နိုင်တဲ့ပါတီလို့တောင်ပြောနိုင်ပါတယ်။အချိန်တော်များများမှာပါတီခေါင်းဆောင်တွေကိုယ့်ဘာသာကိုယ်ဥဆောင်လှုပ်ရှားနေတာထက်ဒေါက်ဆုစီတွားတွေ့သူတွေတည်ဆောင်လာတဲ့ညွှန်ကြားချက်တွေအတိုင်းလှုပ်ရှားခဲ့တာလေနှစ်ပေါင်းများစွာပါပဲ။ပုံမှန်ရင်းရင်းပြောရရင်ဒေါက်ဆုမရှိရင်ကောင်းကောင်းမရှင်တန်နိုင်တဲ့ပါတီအမျိုးသားပါ။နမူနာအဖြစ်ဒေါက်ဆန်းစုကြည်နေအိမ်အတဲကျုပ်ကနေမလွတ်မြောက်သေးခင်ပါတီကိုအပြည့်အဝဥဆောင်မှုမပေးနိုင်သေးတဲ့အချိန်2010ပြည့်ရွေးကောက်ပွဲအကြိုနဲ့ရွေးကောက်ပွဲကာလကိုကြည့်ရင်သိနိုင်ပါတယ်။အဲ့ဒီကာလကရွေးကောက်ပွဲဝင်မဝင်ပါတီတွင်းသဘောထားကွဲလဲမှုတွေဖြစ်ခဲ့ပြီးဝိုင်းရင်ပါတီခေါင်းဆောင်တချို့ပါတီကနေစွန့်ခွာပါတီခွဲထောင်သွားတဲ့အခြေအနေဖြစ်ရောက်သွားခဲ့ပါတယ်။ အလားတူ2015ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရပြီး2016ဒေါက်ဆက်စကီအစိုးရအဖွဲ့ကိုခေါင်းဆောင်နေချိန်ပါတီကိစ္စဥဆောင်မှုမပေးနိုင်ချိန်အတူရင်းမှုအဖွဲ့ဝင်5ယောက်နဲ့ထားရခဲ့ပါတယ်။ဥဆောင်သူတိတိကျကျမရှိတဲ့ဖွဲ့စည်းပုံအများအဲ့ဒီ5ယောက်အတွင်းသဘောထားကွဲကြပြီးပြက်ကနာအမျိုးမျိုးတက်ခဲ့တာလဲအားလုံးသိကြပြီးဖြစ်တဲ့အတိုင်းပါပဲ။NLD ပါတီရဲ့ဆုံးဖြတ်ချက်ဟာနေပြည်တော်ဘက်ကဆုံးဖြတ်သလား၊ရန်ကုန်ရုံးချုပ်ကဆုံးဖြတ်သလား၊မကွဲမပြားဖြစ်ခဲ့ကြသလိုနေပြည်တော်ဘက်ကဆုံးဖြတ်တာကိုရန်ကုန်ဘက်ကမသိ၊ရန်ကုန်ဘက်ကလှုပ်ရှားမှုနေပြည်တော်နဲ့မဆိုင်သလိုတောင်ဖြစ်နေကြတာပါ
။ဘယ်လိုပဲဖြစ်ဖြစ်အခုဆိုတိကျတဲ့ဆက်ခံမဲ့သူ၊တိကျတဲ့ဖွဲ့စည်းပုံရှိနေပြီမို့လက်ရှိ NLD ကိုခေါင်းဆောင်တော့မဲ့သူတွေအနေနဲ့ပါတီရဲ့ရည်ရှင်နဲ့ရည်တို့လုပ်ရမယ့် policy အစ်စ်တွေချမှတ်ဖို့လိုနေပါပြီ။ဒီနေရာမှာပါတီရဲ့ထိတ်ဆုံးခေါင်းဆောင်နှစ်ယောက်အစိုးရအဖွဲ့ထဲရောက်နေတာမို့ပါတီနေနဲ့အရာရာကိုခေါင်းဆောင်မှုပေးရမယ်ဆိုတဲ့မူကိုတော့ပြစ်သွုံနိုင်မှာမဟုတ်ပါဘူး။ဒီအတွက်ဘယ်ကိစ္စတွေဆိုအစိုးရအဖွဲ့ထဲကခေါင်းဆောင်တွေကဆုံးဖြတ်လိမ့်မယ်။ဘယ်ကိစ္စတွေဆိုရင်တော့ပါတီကဥဆောင်မှုနေရာရယူလုပ်ကြရမယ်ဆိုတဲ့မူရှိထားဖို့လိုပါလေ။တခုခုဆိုရင်ဒေါက်ဆာစုကြည်ကဆုံးဖြတ်ပေးမယ်ဆိုတာမျိုးဟာလက်တွေ့မကျတော့သလိုပါတီအတွက်အစိုးရအဖွဲ့အတွက်တိုင်းပြည်အတွက်အန္တရာယ်လည်းများတဲ့အဖြစ်မျိုးပါ။ဒီအတွက် NLD လက်ရှိခေါင်းဆောင်ဒုတိယမျိုးဆက်တွေအနေနဲ့ပါတီရဲ့လုပ်ငန်းဆောင်တာတွေပါတီတိဆောက်ရေးဆိုင်ရာကိစ္စတွေကိုပြန်လည်ဆန်းစစ်ပြီးစနစ်တကျကဲပြဲဆောင်ရွက်သင့်ပြီးဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်